မြန်မာ24ပြည်108ပေါင်ပါတဲ့ဆန်အေးရီတန်းကိုအရန်ဆန်အဖြစ်တိုးလောင်သွားမယ်လို့စစ်ကောင်စီရဲ့စီးပွားရေးနဲ့ကုတန်းရောင်းဝယ်ရေးဝန်ကြီးဌာနနဲ့ဆန်စပါးအသင်းချုပ်ကထုတ်ပြန်လိုက်ပါတယ်။ပြီးခဲ့တဲ့2023ကပြည်ပကိုဆန်3တန်းတင်ပို့ရင်အရန်ဆန်တိတ်အောင်စုဆောင်ခဲ့တာပါ။ဒီနှစ်မှာတော့ဆန်တဒန်တင်ပို့ရင်ဆန်တိတ်ကနေ3အိတ်အထိအရန်ထားဖို့စစ်ကောင်စီနဲ့ဆန်စပါးအသင်းချုပ်ဘက်ကမကြသေးခင်ကပဲဆုံးဖြတ်ခဲ့တာပါ။ဆရာနာသိမ့်ပြီးနောက်ပိုင်းနိုင်ငံရေးအကျက်တွဲတွေပေါ်ပေါက်နေသလိုရေဘေးကြောင့်စိုက်ပျိုးမြေတွေထိခိုက်ပျက်စီးနေချိန်မှာအခုလိုစီစဉ်ခဲ့တာလို့လဲမြန်မာနိုင်ငံတောင်သူလယ်သမားတမကဥက္ကဋ္ဌဒေါ်စုစုနွေကပြောပါတယ
်အထက်လုံးတွေကတော့ရော့မယ်စီစဉ်ရော့မယ်ပေါ့နော်လေယာမီတွေမှာအဲစကားတွေအခုလိုကြီးကြီးမြုပ်တဲ့အတွက်အဲရေသွေးမြေတဲ့စကားတွေမရှိရရှိမှုတွေနေပါမယ်အဲ့တော့အထက်လုံးတွေရော့မယ်အဲဒါမို့နောက်ကြည့်ဒီအချိန်ကြီးတိုင်းစကုမှတ်ကူအချိန်ကြီးအဲဒီအဓိကကတော့တော်တော်လေးတင်းတင်းကျပ်ကျပ်မုံမော်ကွာအဲ့လိုအခြေအနေကြရင်တော့တော်တော်လေးဒီစံလေးမှာအခက်အခဲကြီးရှိလာတယ်။အဲ့ဒါကိုကြိုမြင်လို့လေသူတို့ဒီဥစ္စာကိုအရင်စံအနေနဲ့ပို့ပြီးတော့တိုးဆောင်လာလက်ဖြစ်ခြင်းဖြစ်နိုင်တယ်။အဲနောက်တစ်ခုကတော့နိုင်ငံရေးအခြေအနေကြောင့်လည်းဖြစ်နိုင်တယ်လို့အမှားအနေနဲ့ပေါ့နော်။
အစိုးရရဲ့စိုက်ပျိုးစရိတ်ချင်းငွေကိုအခြေမဆက်နိုင်သေးတဲ့လယ်သမားတွေကဒီနှစ်မှာချင်းငွေထပ်မရပါဘူး။ဒါကြောင့်ကိုစိမ့်နဲ့ကိုပြန်ပြီးထူထောင်ရလို့စိုက်ရိတ်ကများတဲ့လယ်သမားတယောက်ကိုကျပ်သိန်း150ကျော်လောက်ထပ်ကုန်နိုင်ကြောင်းဒေါ်စုစုနွေကပြောပါရတယ်။အခုနှစ်မြေကြီးတာကမနစ်ကလောက်ပမာဏမများပေမဲ့တချို့ဒေသတွေမှာရက်အတော်ကြာအောင်ရေလွှမ်းနေခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒလေးလာသူတွေကသုံးသပ်ထားပါရတယ်။ပဋိပက္ခဒေသတွေမှာဆိုအထွက်နှုံးကတဝက်လောက်ကျသွားနိုင်တယ်လို့ရခိုင်တောင်သူလယ်သမားတမကဥက္ကဋ္ဌဦးကျော်စံက VOA ကိုပြောပါရတယ်။
ဒီနေ့ကတော့ဒီတောင်သူလေသမားတွေနေလဲစိုးရင်ကအမြင့်ဆုံးအနေထားရောက်ကြရင်လို့သုံးသက်ရင်းလေးရတယ်။အဲမုံတိုင်းတို့ပြီးတော့တဘာဝအန်ဒီရတို့အဲဒီဘက်မှာစစ်ပွဲစစ်တန်တို့ပေါ့အဲတောက်လျှောက်ခံလာရတဲ့အနေထားအောက်မှာအခုကတော့ဒီနေ့မှာကဆက်ပြီးတော့ဒီစိတ်ဧကတဝဲလောက်ဟောရောချတော့တဲ့အနေထားရှိနေတယ်။အဲ့ဒီအချိန်မှာမှဒီတောင်သူတွေကပေါ့တို့ကမရှိဘူး။ဒီတော့ဆက်ရဲဘောကဒီဆရာအမရှိတော့အဲဟိုအလုံးမဖြစ်ဘူးပေါ်တဲ့ရောမတုံနိုင်ဘူးအဲ့ဒီအတွက်ကြောင့်ကျွန်တော်တို့အဆက်တော့တော်တော်ကြာရှင်းတော့နိုင်တဲ့အနေထားရှိနေတဲ့အတွက်ကြောင့်ပေါ်ဆိုရင်ဇာတော့တော်တော်ကောက်နေကြဒီနေ့ပါ
ပြည်တွင်းမှာအတိအကစားသုံးတဲ့ဆန်ချောတွေကပို့ကုန်မရှိလို့နှစ်တိုင်းစိုးရိမ်ကြမရှိပေမဲ့ဒီနှစ်အထွက်နှုန်းကျတာကပို့ကုန်ဝင်ငွေကိုပါထိခိုက်လာနိုင်ခြင်းရှိနေတာပါဒါကိုစစ်ကောင်စီဘက်ကစိုးရိမ်နေတာဖြစ်တယ်လို့လယ်သမားတချို့ကခံမှန်းသုံးသပ်ကြပါတယ်နိုင်ငံခြားငွေလဲနှုန်းနဲ့အထွေထွေကုန်ဈေးနှုန်းတွေမတည်ငြိမ်တဲ့အတွက်ဇွန်လထဲမှာဆန်ချောတိတ်ရဲ့ဈေးနှုန်းကကျပ်နှစ်သိန်းအထိရောက်ခဲ့တာပါဒီနေ့အထိလည်းတချို့ဆိုင်တွေမှာရွှေဘိုပေါ်ဆန်းမွေးလို့အရေးသွေးမြင့်တဲ့ဆန်တွေကိုဝယ်လို့မရသေးကြောင်းရန်ကုန်မြို့ကန်တချို့ကပြောခဲ့တာဖြစ်ပါတယ်ခင်ဗျာ